သာသနာတော်နှစ်2555ခုနှစ်ခရစ်တက္ကရာ2011ခုနှစ်အောက်တိုဘာလ24ရက်နေ့တနင်္လာနေ့မှာအမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုဟမ်မွန်ဘေးမြို့ဓမ္မနန္ဒဝိဟာရကျောင်းတက်ကြီးရဲ့ဦးစီးဗရဏနာယကဆရာတော်ဘုရားကြီးများရဲ့ဘုန်းကြီးကံရဲ့မေတ္တာရဲ့ကိုခေါ်လုံပြီးတော့ကျင့်ပါပြုလုပ်အပ်တဲ့မဂ္ဂဝိပဿနာဒိဋ္ဌာတရားစခန်းပွဲမှာခဏိအလုံးပိတရားများစတင်ပြီးတော့ဟောကြားပေးမှာဖြစ်ပါတယ်မြတ်စွာဘုရားသခင်ကတော်မြတ်ကြီးလက်ထက်တော်ခါကလာတော်ကဘုရားရှင်ကတော်မြတ်ကြီးသာဝတိပြုမှုစေတုံအကြောင်းတော်မှာတရင်တော်တော်မူနေတဲ့အချိန်ခါမှာသာဝတိမြို့တော်တွင်ကတရားလာရောက်နာဟုကြတဲ့တရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာဂတရားနာဉာဏ်ကခန္ဓာဆိုင်လို့သောတာပတ္တိမဉ္ဇဏသကရာဂามိမဉ္ဇဏနာဂามိမဉ္ဇဏအရဟတမဉ္ဇဏများအတိအတိရရှိသွားကြတယ်လို့ယနေ့လည်းပဲအလုံးသောတရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာဂတရားနာဉာဏ်ကခန္ဓာဆိုင်လို့သောတာပတ္တိမဉ္ဇဏများယနေ့ကြပါစေသကရာဂามိမဉ္ဇဏများယနေ့ကြပါစေအနာဂါမိမေညာများရနိုင်ကြပါစေအရဟတမေညာများရနိုင်ကြပါစေလို့ဆန္ဒပြုခြင်းနဲ့ဘုန်းကြီးများရဓမ္မသမီးအစီအစဉ်ကိုစတင်မှာဖြစ်ပါတယ်အားလုံးသောယောဂီအပေါင်းတော်ကောင်းတို့ဝိပဿနာတရားရှုမှတ်ခြင်းနဲ့ပတ်သက်ပြီးမြတ်စွာဘုရားတခင်ကတော်မြတ်ကြီးကကာရာကလေးတစ်ပုဒ်ဟုတ်ကြထားပါလေအရိကရာကပါလေဆိုရင်ကာယမိမသမတ္ထပရိစ္ဆာနာထပုဏ္ဏပုဏ္ဏကာယေသဘာဝဝိရိဒ္ဓဝါနဒုက္ခတန်တံကရိတတိတဲ့ဒီကရာကလေးပါပဲဣမံကာယဟောဒီခန္ဓာကိုယ်ကိုသမတ္ထဉာဏ်ဖြင့်ကြည့်ရှုသုံးသပ်လိုက်ကြပါဤပုဏ္ဏပုဏ္ဏဖန်တလဲလဲပရိသနာထာတိအောင်ကြိုးစားလိုက်ကြပါကာယေကာယ၌သဘာဝသူတဘာဝကိုဝိရိတဝနာတိတဲ့အခါမှာဒုက္ခတန်တံကရိတတိဒုက္ခချုပ်ရနိဗ္ဗာန်ရောက်ပါလိမ့်မယ်ကာယရဲ့သဘာဝကိုသိမှဒုက္ခချုပ်ဒီနေရာမှာမြတ်စွာဘုရားတခင်ကတော်မြတ်ကြီးကနိဗ္ဗာန်ဆိုတဲ့စကားလုံးကိုတည့်ရဲ့သုံးမထားဘူးဒုက္ခတန်တန်လို့ဒီလိုသုံးထားတယ်ဒုက္ခတန်တန်ဒုက္ခဆုံးတယ်အန္တဆိုတာဆုံးတာဒါကပဲဒုက္ခချုပ်တယ်လို့ဒီလိုလည်းပြောကြတာပေါ့လေတကယ်ကတော့ဒုက္ခဆုံးတော့တယ်ဒုက္ခတွေမရှိတော့ဒုက္ခတန်တန်ကရိတ္တိဒုက္ခဆုံးရာဒုက္ခဆုံးကိုကရိတ္တိပြုနိုင်ပါလိမ့်မယ်ဒုက္ခဆုံးအောင်လုပ်နိုင်ပါလိမ့်မယ်ဒီလိုတိပ္ပယအဲ့ဒါဒုက္ခဆုံးအောင်လုပ်ဖို့ဆိုတာကဘယ်လိုနည်းနဲ့ဆုံးအောင်လုပ်မလဲကာယေသဘာဝဝိတ္တဝါနကာယရဲ့သဘာဝကိုသိမှဒုက္ခဆုံးတယ်ကာယရဲ့သဘာဝကိုမသိရင်ဒုက္ခမဆုံးဘူးဒီတော့ဒုက္ခဆုံးဖို့ရန်အတွက်ကกายยะตภาวะကိုသိအောင်ကြိုးစားဖို့လိုပါတယ်กายยะตภาวะကိုသိအောင်ကြိုးစားဖို့လိုပါတယ်กายဆိုတာဘာလဲဆိုတော့รูปกายနဲ့นามกายยုတ်ตภาวะနဲ့นามตภาวะအဲ့ဒီยုတ်ตภาวะနဲ့นามตภาวะကိုသိအောင်လို့ပုံမှန်ตระอัตถโภขันธาကြီးကအတ္တဘောကာယအတ္တဘောခန္ဓာဒီနေရာမှာသိအောင်ကြိုးစားရမှာကသဘောခန္ဓာသဘောကာယပုံမှန်တရားဒီအတ္တဘောကာယသဘာဝဒီသဘောကာယဓမ္မကာယလို့လည်းခေါ်တာကာယဆိုတာကအပေါင်းမြန်မာလိုပြန်ရင်ကာယဆိုတာအပေါင်းဟောဒီပုံမှန်တရားကြီးခြေတွေလက်တွေကောင်းနေခန္ဓာကိုယ်စိတ်ပိုင်းနေပေါင်းထားတာကအတ္တပအတ္တဘောကာယအတ္တပါဝကာယအတ္တဘောခန္ဓာကြီး အခုပြောမယ်ကာယကဓမ္မကာယတရားတွေပေါင်းထားတာတရားတွေပေါင်းထားတာအဲ့ဒီတရားတွေကဘာတရားတွေလဲဆိုတော့ယုတ်တရားနဲ့နတ်တရားအဲ့ဒါယုတ်တရားအပေါင်းကိုရူပကာယလို့ခေါ်တယ်နတ်တရားအပေါင်းကိုနာမကာယလို့ခေါ်တယ်ယုတ်နဲ့တစ်ခုအားလုံးကိုခြုံငုံပြီးတော့ဓမ္မကာယလို့ခေါ်တယ်ဒါဒီစကားလုံးတွေမှတ်ထားပေါ့ရူပကာယရဲ့နာမကာယရဲ့ဓမ္မကာယရဲ့ဒါတွေအားလုံးအတူတူကြီးပဲကာယဆိုတာကပေါင်းထားတာတရားတွေပေါင်းထားတာတဘာဝတွေပေါင်းထားတာရုပ်တွေပေါင်းထားတာနာမ်တွေပေါင်းထားတာအဲ့ဒါကိုဒီနေရာမှာလိုချင်တဲ့ကာယလို့မှတ်ပေါ့ကာယတဘာဝဝိရိတဝနာအဲ့ဒီကာယရဲ့တဘာဝကိုသိအောင်ကြိုးစားလိုက်ပါသိသွားလို့ရှိရင်ဒုက္ခတဏ္ဍာဂရိတတိဒုက္ခဆုံးပါလိမ့်မယ်ဒီနေ့ဒီစကားလုံးကိုခြေခံပြီးတော့အလုပ်ပေးတရားဟောပေးတော့မှာဖြစ်ပါတယ်အဲ့ဒါမြတ်စွာဘုရားကအခြေခံစဟောတာကဘယ်လိုဟောလဲကာယမိမသမတ္တတာဟောဒီကာယကိုသုံးသပ်ကြည့်လိုက်ကြစမ်းပါပရိဇာနထပုဏ္ဏပုဏ္ဏအဖန်တလဲလဲသိအောင်ကြိုးစားလိုက်ကြစမ်းပါသိအောင်ကြိုးစားသိအောင်လုပ်သိအောင်လုပ်တဲ့နေရာမှာနှစ်ဆင့်ရှိတယ်နံပါတ်1ကသုံးသပ်ပြီးဆင်ခြင်ပြီးနံပါတ်2ကတိပြီးအဲ့ဒါသုံးသပ်တာသုံးသပ်တယ်ဆိုတာဆင်ခြင်တာပြောတာဆင်ခြင်တယ်ဆိုတာနှလုံးသွင်းတာပြောတာတွေးပြီးတာပေါ့ဘာမှလို့လော်လော်ပြောရင်တော့တွေးပြီးတာဒါလေးကဒီလိုလေးလားဒါလေးကဒီလိုလေးလားဒါလေးကဒီလိုလေးလားအဲ့ဒီလိုတွေးပြီးတာအဲ့ဒီလိုတွေးပြီးတာဆင်ခြင်တာနှလုံးသွင်းပြီးတာအဲ့ဒါကသမတ္တနာအတွေးမပါဘဲနဲ့အတိမဖြစ်ဘူးအဲ့တော့အတိရအတိပဲအတွေးရအတွေးပဲအတွေးသည်တမ္မတနာတနည်းအားဖြင့်ပြောတော့အတွေးသည်တမ္မသင်္ကပ္ပအတိသည်တမ္မဒိဋ္ဌိတမ္မသင်္ကပ္ပဆိုတဲ့အတွေးကလေးနဲ့ပုံဖော်ပြီးမှတမ္မဒိဋ္ဌိဆိုတဲ့အတိကလေးကပြီးပြီးပြင်းပြင်းဖြစ်လာတာအဲ့ဒါကြောင့်ဝိပဿနာရှုတဲ့နေရာမှာမတိခင်မရှုခင်အတွေးကလေးရှိဖို့လိုအပ်တယ်အဲ့ဒီအတွေးကဘာအတွေးလဲယုံနာနဲ့ပတ်သက်တဲ့အတွေးဖြစ်သဘောပြသဘောနဲ့ပတ်သက်တဲ့အတွေးဒုက္ခသစ္စာနဲ့ပတ်သက်တဲ့အတွေးကျန်တာတွေတွေးဖို့မဟုတ်ပါဘူးအဲ့ဒါယုံနာနဲ့ပတ်သက်တဲ့အတွေးဥပမာဈဉံကမ္မထစီးဖြတ်နေဆိုကြပါစို့တလန်းချင်းတလန်းချင်းသွားနေတဲ့ယောဂီပုဂ္ဂိုလ်တယောက်ဒီသွားနေရင်တွေးပြရတယ်ဆင်ကျင်ပြရတယ်နှလုံးသွင်းပြရတယ်ခြေတော်ကလေးအပေါ်မြောက်တက်လာတယ်ခြေတော်ကလေးကြွလာတယ်အဲ့ဒီကြွလာတာဟာကြွလာတဲ့သာတိဘသူကကြွလာတာတော့ကြွအောင်လုပ်ပေးလိုက်တာကဘလူတုံးဒါလေးတွေးပြပေါ့အဲ့တော့ကြွလာတာသံမာအဖြစ်ပြောရင်ခြေတော်ကြွလာတယ်။အောက်ချထားတဲ့ခြေတော်အပေါ်ကြွလာတယ်။အပေါ်မြောက်တက်လာတယ်။အပေါ်မြောက်တက်လာတဲ့ခြေတော်ရှေ့ကိုတိုးသွားတယ်။ရှေ့ကိုတိုးသွားတဲ့ခြေတော်အောက်ကိုကျသွားတယ်။ဒါတိယောတိစဉ်အတိ။မြေယုံမြင်စဉ်အမြင်။အဲ့ဒီတော့ဒီခြေတော်တိကြွလာတယ်။ကြွလာတာခြေတော်လား။ရှိတိုးသွားတာခြေတော့လားငါလားပုဂ္ဂိုလ်တ attva လားဒါလေးတွေသိသိချာချာစိုက်ကြည့်ပြီးတော့သုံးသပ်ပြီးစိုက်ကြည့်ပြီးတော့တွေးပြီးတွေးရင်တွေးရင်နဲ့အခုလိုတရားနာနေတော့မှသိထားတဲ့အသည့်နဲ့ဆက်ဆက်ပြီးတော့တွေးရမှာပေါ့ဘာမှကြိုတင်ဘုသုဒ္ဓရှိမထားပဲနဲ့တွေးလို့ကတော့အမှန်တိမဖြစ်နိုင်ပါဘူးအဲ့ဒါကြိုတင်ပြီးတော့ယခုလိုတရားနာနေတော့မှခြေတော်ကလေးကြွလာတာဟာခြေတော်ပုံမှန်တရားကြီးကြွလာတာကိုသာမြင်ရပေမဲ့တကယ်တမ်းကျတော့ပုံမှန်တရားကြီးကသူ့လိုလိုကြွလာတာမဟုတ်ဘူးဒီထဲမှာအပေါ်မြောက်စေတတ်တဲ့သဘာဝလေးတွေရှိနေတယ် အဲ့ဒီတဘာဝလေးတွေကြောင့်ခြားရတဲ့ခြေတော်ကြီးအပေါ်မြောက်လာတာဒါယခုလိုကြိုတင်ပြီးတော့ဘုသူတာဖြစ်တာအဲ့တော့ခြားထားတဲ့ခြေတော်ကြီးအပေါ်မြောက်လာတာဒီခြေတော်ကြီးကမြောက်လာတယ်ဆိုပေမဲ့မြောက်အောင်လုံတတ်တဲ့တဘာဝတစ်ခုဒီနေရာမှာရှိတယ်အဲ့ဒီတဘာဝဒီဘလူတော်အဲ့ဒီတဘာဝဒီပါတော်ဒါလေးကိုတွေးပြီယခုလိုတရားနာနေတော့မှပြီးလိုက်တော့အထူးတွေးစရာတော့မလိုဘူးဒါပေမဲ့အဲ့ဒီတိုင်ဟုတ်သလားမဟုတ်ဘူးလားဆိုတော့ဆင်ခြင်ပေးရမှာပေါ့အဲ့ဒီတော့ခြားထားတဲ့ခြေတော့ဘာကြောင့်မြောက်လာတယ်လဲမြောက်အောင်လုပ်ပေးနိုင်တဲ့ရွေးရှားအောင်လုပ်ပေးနိုင်တဲ့ဝါယောဆိုတဲ့၄ရက်သဘောရှိတယ်၄ကိုပြောတာမဟုတ်ဘူး၄ရက်သဘော၄သည်တုံးကန်တတ်တဲ့သဘောတွန်းထုတ်တတ်တဲ့သဘောထောက်ကန်တတ်တဲ့သဘောရွေးရှားစေတတ်တဲ့သဘောသူ့မှာရှိတယ်လေနဲ့တွန်းတင်လိုက်ရင်တောင်းတောင်းပစ္စည်းကလေးတစ်ခုအပေါ်မြောက်တက်လာတာပဲလေနဲ့တွန်းပစ်လိုက်ရင်တောင်းတောင်းပစ္စည်းရှိကိုတိုးသွားတာပဲဒါလေရဲ့တတ္တိပေါ့လေရဲ့စွမ်းအားပေါ့အဲ့ဒီတော့အောက်ချရတဲ့ခြေတော်အပေါ်မြောက်လာတယ်ဆိုတာဟာဒါလေလေဆိုတဲ့ဝါယောရဲ့တတ္တိလေဆိုတဲ့ဝါယောရဲ့စွမ်းအားအဲ့ဒီသောအားကြောင့်အောက်ချထားတဲ့ခြေတော်အပေါ်မြောက်လာတာအဲ့ဒီသောအားတာမရှိဘူးဆိုရင်ဒီခြေတော်ဟာဘယ်နည်းနဲ့မှအပေါ်မြောက်လာမှာမဟုတ်ဘူးဒါကြောင့်အပေါ်မြောက်လာတာကြည့်တော့အဖြစ်ဒီထဲမှာသောအားတစ်မျိုးရှိနေတယ်အဲ့ဒီသောအားတွေဘယ်လိုတော့ဆိုတော့လေရဲ့သောအားအဲ့တော့လေကိုသိပေးပါတကယ်ကြည့်ရမှာကတော့သောအားကိုကြည့်သဘောပေါက်ရမှာကသောအားကိုသဘောပေါက်အဲ့တော့၄ရက်သွားအားလေးရှိနေတယ်။ဟုတ်ပြီ။အဲ့ဒီ၄ရက်သွားအားလေးဖြစ်လာတာဟာသူလဲဘာကြောင့်ဖြစ်တယ်လဲ။သူ့လိုလိုဖြစ်သလား။မဖြစ်ဘူး။စေတစ္စဝါယောလို့ခေါ်တယ်။စိတ်ကြောင့်ဖြစ်တဲ့လေ။ဟော။ဒီတော့ဟောဒီလေဟာသောသောကရကခန္ဓာကိုယ်ထဲမှာရှိနေတဲ့ဟုတ်တယ်ကမတော်တော်ကမတော်အင်္ဂန္တသာရီတို့ဆိုတဲ့လေမျိုးမဟုတ်ဘူးခန္ဓာကိုယ်ထဲမှာလှက်ပတ်သွားလာနေတဲ့လေမျိုးမဟုတ်ဘူးစိတ်ဆိုတဲ့နံတရားကြောင့်ပြုံးကနေဖြစ်ပေါ်လာတဲ့လေစိတ်ဆိုတဲ့နံတရားကလေးကြောင့်ပြုံးကနေပေါ်လာတဲ့လေအဲ့ဒီလေကိုစိတ်ကြောင့်ဖြစ်တဲ့လေမို့လို့ပါဠိလိုတော့စိတ်တသဝါယောလို့ဒီလိုခေါ်တယ်စိတ်တသရာကစိတ်သသရာကဖြစ်တာစိတ်ကြောင့်ဖြစ်တာဝါယောသရာကလေစိတ်ကြောင့်ဖြစ်တဲ့လေစိတ်ကြောင့်ဖြစ်တဲ့လေဟာသူ့နာမည်ကစိတ်ကြောင့်ဖြစ်တဲ့လေလို့ဆိုတဲ့အတွက်ကြိုတင်ဖြစ်နေတာမဟုတ်ဘူးစိတ်ဖြစ်မှသူဖြစ်တာစိတ်ကလှုပ်ရှားခြင်းနဲ့စိတ်ဖြစ်မှလေအဲ့ဒီလေကဖြတ်ခနဲ့ပေါ်လာတာစိတ်မဖြစ်ခင်ကဟောဒီလေသည်မပေါ်ဘူးစိတ်ဖြစ်တော့မှဖြတ်ခနဲ့ပေါ်လာတာအဲစိတ်ကအခုဖြစ်တယ်လေကအခုဖြစ်တယ်စိတ်ချုပ်သွားရင်လေလည်းချုပ်သွားတယ်ကြောင်ကျဆက်တော်မူလေးတွေပေါ်လေအဲ့ဒီတော့ဟောဒီစိတ်ကလည်းအခုမှဖြစ်လို့ပြစ်ဆုံးပါအဲ့ဒီလေကလည်းအကုန်မှဖြစ်လို့ပြစ်စုံပါအဲ့ဒီလေရဲ့သဘာဝကတွန့်တင်ပေးလိုက်သည့်အတွက်ဟောချထားတဲ့ခြေတော်ပေါ်မြောက်လာတယ်မြောက်တဲ့သဘာဝလေးသည်ဒါလည်းပြစ်စုံပါအဲ့ဒီမြောက်တဲ့သဘာဝမှာဟောဒီပုံမှန်သဏ္ဍာန်ခြေတော်ကြီးကိုမကြည့်ပါနဲ့လေရဲ့သဘာဝလေးကိုမြင်အောင်ကြည့်လေရဲ့သဘာဝဆိုပေမဲ့လေသည်ဝါယုတ်တယ်ရုပ်သဘာဝရုပ်တရားတို့ရဲ့သဘာဝအာလျောသာဝါယောတက်ကလည်းပဲတမျိုးတည်းဖြစ်နေတာမဟုတ်ပထဝီဆိုတဲ့ပေါ်ပါတဲ့သဘောလေးလံတဲ့သဘောဒါလေးလည်းရှိတယ်အာဘောတက်ဆိုတဲ့ယူစီတဲ့သဘောဖွဲ့စီတဲ့သဘောဒါလေးလည်းရှိနေတယ်တေဇောတက်ဆိုတဲ့ပူတဲ့သဘောအေးတဲ့သဘောဒါလေးလည်းရှိနေတယ်အဲ့တော့လေလို့သာပြောပေမဲ့ဝါယောတက်လို့သာပြောပေမဲ့တကယ်တမ်းကျတော့ဝါယောတက်တမျိုးတည်းဖြစ်နေတာမဟုတ်ဘူးပထဝီဓာတ်အာဘောဓာတ်တေဇောဓာတ်ဝါယောဓာတ်ဒီဓာတ်လေးတွေရှိနေတယ်အဲ့ဒီဓာတ်တွေကိုအမိပြုပြီးတော့ပ ဖြစ်တဲ့အခြားအခြားသောယုတ်တွေလည်းပဲရှိနေတာပေါ့အခြားအခြားသောယုတ်တွေကတော့အပ္ပရဏအဓိကမဟုတ်တဲ့ယုတ်တွေမဟုတ်လို့စဉ်းရင်မပေါ်တော့ဘူးပရဏဖြစ်တဲ့အဓိကယုတ်ကတော့ပထဝီဓာတ်အဘောဓာတ်ဒီသောဓာတ်ဘာယုတ်ဓာတ်ဒီယုတ်လေးမျိုးသည်အဓိကယုတ်တွေပါပဲအောက်ခြားတဲ့ခြေတော်ပေါ်မြောက်လာတဲ့အခါမှာတခါတခါလည်းပဲပေါ်ပေါ်ပါပါရှိတယ်ပေါ့တခါတခါလည်းလင်းလေးပင်ပင်လေးဖြစ်နေတယ်ပေါ့ပေါ်ပေါ်ပါပါလေးဖြစ်နေရင်ဒါပေါ်ပါတာဒီပထဝီဓာတ်လင်းလေးပင်ပင်လေးဖြစ်နေတယ်လင်းလေးပင်ပင်ဖြစ်နေတာလည်းပထဝီဓာတ်ပဲပေါ်ပါတာလည်းပထဝီဓာတ်လင်းလေးပင်ပင်ဖြစ်နေတာလည်းပထဝီဓာတ်အဲ့ဒါပထဝီဒီသူ့ရဲ့အခြေခံကတော့မာသဘောပျော်သဘောလို့ဒီလိုဆိုတာပေါ့အဲ့ဒီမာသဘောပျော်သဘောမှာအခြေခံပြီးတော့ပေါ်ပါတဲ့လေးလံနဲ့ထောင်နေတာလည်းကျင်နေကြိုက်တယ်ခဲ့တယ်ဒါအလုံးကပထဝီတရဲ့သဘောတည်းကြီးပဲဒီတော့ပေါ်ပါတာလေးကိုကြည့်ရင်ပထဝီတရဲ့ဆွမ်းအားလေးလံတာလေးကိုကြည့်ရင်လည်းပထဝီတရဲ့ဆွမ်းအားငြိမ့်သက်တဲ့ရွေးရှားတဲ့တွန်းထိုးတဲ့ထောက်ကန်တဲ့ဒါကဝါယောတရဲ့ဆွမ်းအားပူတယ်အေးတယ်တကတိဇောတရဆွာယိုစီးတဲ့သဘောဖွဲ့စည်းတဲ့သဘောသူကတော့သိမထင်ရှားဘူးပေါ့လေသိမထင်ရှားဘူးပါတော့ပါတယ်ဒါပေမဲ့သိပြီးတော့မထင်ရှားလာပါဘူးအဲ့ဒီဓာတ်ကြီး၄ပါးရဲ့ပေါင်းစုံမှုနဲ့ဓာတ်ကြီး၄ပါးရဲ့ဖြစ်ပေါ်မှုနဲ့အကြောင်းခံမှုနဲ့အောက်ချရတဲ့ခြေတော်အပေါ်မြောက်တက်လာတာအပေါ်မြောက်လာတဲ့ခြေတော်ရှေ့ကိုတိုးသွားတာရှေ့ကိုတိုးသွားတဲ့ခြေတော်အောက်ကိုကျသွားတာအဲ့ဒီတည်းမှာဓာတ်ကြီးလေးပါဟာအဓိကအကြောင်းတရားပဲအနိကအကြောင်းတရားပဲအဲ့ဒီဓာတ်ကြီးလေးပါဖြစ်ပေါ်လာအောင်ပြုလုပ်ပေးတတ်တဲ့စိတ်ဆိုတဲ့နရိယကဝေသောအကြောင်းပဲဒုတိယအကြောင်းအဲ့တော့နာမ်ကြောင့်ရုပ်ဖြစ်တဲ့ရုပ်ဖြစ်လို့လှုပ်ရှားတယ်ဒါလေးကိုကြည့်လိုက်မယ်ဆိုလို့ရှိရင်ဩခြေတော်မြောက်လာတယ်ဆိုပေမဲ့ခြေတော်ဆိုတာပုံမှန်တရံပဲပုံမှန်တရံကိုနာမည်ပေးထားတာခြေတော်လို့နာမည်ပေးထားတာတကယ်တော့ကြတော့ပုံမှန်တရံကြည့်ပြီးပေးတဲ့နာမည်မဟုတ်လို့ဒီနာမည်သည်မှန်ကန်သောနာမည်မဖြစ်ဘူးတမုတ်ထားတဲ့နာမည်တမုတ်ထားတဲ့အမှန်တရားတန်မှုတိသစ္စာလို့ခေါ်တယ်တကယ်တဘာဝအရှိကပရမတ္ထသစ္စာခြေတော်ဆိုတာကတန်မှုတိသစ္စာသူတို့မှရှိနေတဲ့ခုနရရှာတဲ့သဘောတို့ညီတဲ့သဘောတို့ပေါ်ပါတဲ့သဘောလေးလံတဲ့သဘောဖူသဘောဤသဘောဒါတွေကပရမတ္ထသစ္စာတကယ်အမှန်တရားတွေတမ္မုတိသစ္စာသရကပညာပရမတ္ထသစ္စာသရကပရမတ်ပညာနဲ့ပရမတ်ဝိပဿနာရှုတဲ့နေရာမှာပညာပရမတ်ကွဲပါစေပညာပရမတ်မကွဲရင်ပုဂ္ဂိုလ်တ ত্ত্ব ဘာငါဆိုတဲ့အစွဲဝင်လာလိမ့်မယ်အဲဒါကြောင့်ပုဂ္ဂိုလ်တ ত্ত্ব ဘာငါဆိုတဲ့အစွဲဝင်အောင်ပညာပရမတ်ကွဲအောင်ကြည့်ဖို့လိုပါတယ်အဲဒီတော့အောက်ချရတဲ့ခြေတော်ကိုပေါ်မြောက်လာတဲ့နေရာမှာကြွားတာတွေလှမ်းတာတွေခြားတာတွေဆိုတာကဒါကပညာသဘောပဲကြွားတယ်ဆိုတာလည်းပညာသဘောလှမ်းတယ်ဆိုတာလည်းပညာသဘောခြားတယ်ဆိုတာလည်းပညာသဘောသိလွယ်အောင်သာပြောထားပေမဲ့တကယ်တမ်းသဘောပေါက်ရမှာကကြွားတယ်ဆိုပေမဲ့လည်းခြေတော်ကိုကြည့်ရမှာမဟုတ်ဘူးသူ့ရဲ့ခြေတော်ထဲမှာရှိတဲ့ဒါသဘောလေးတွေမြင်အောင်ကြည့်ရမှာလှမ်းတယ်ဆိုတာလည်းခြေတော်ကိုကြည့်ရမှာမဟုတ်ဘူးသူ့ရဲ့အထက်မှာရှိတဲ့ဒါသဘောလေးတွေမြင်အောင်ကြည့်ရမှာအောက်ကိုကျသွားတယ်ဆိုတဲ့နေရာမှာလည်းခြေတော်ကိုကြည့်ရမှာမဟုတ်ဘူးသူ့ထဲမှာရှိတဲ့ဒါသဘောလေးတွေကိုမြင်အောင်ကြည့်ရမှာဒါသဘောလေးတွေရွေးရှားသွားတယ်ညင်သက်သွားတယ်ရွေးရှားသွားတယ်ညင်သက်သွားတယ်ဒါပဲဒါအဓိကပဲအဲဒါဒါသဘောလေးတွေရွေးရှားတယ်ရွေးရှားအောင်ဘယ်လိုကလုပ်ပေးလိုက်တယ်လဲနာဆိုတဲ့စိတ်တိကလုတ်ပြလိုက်တယ်။နာဆိုတဲ့စိတ်တိအကူဖြစ်တယ်။ရေရှားတဲ့သဘောလေးအကူဖြစ်တယ်။နာဆိုတဲ့စိတ်တိရပ်သွားတယ်။ရေရှားတဲ့သဘောလေးရပ်သွားတယ်။အားလုံးကအကြောင်းနဲ့အကျိုးကြီးပဲ။အကြောင်းအကျိုးဆက်သွယ်မှုနဲ့ဖြစ်နေခြင်းသည်ပဋိစ္စသမုပ္ပါယသဘော။အဲဒါကြောင့်ဝိပဿနာလုပ်ငန်းမှာလည်းပဲပဋိစ္စသမုပ္ပါယသဘာဝတွေပါဝင်နေတယ်လို့ဒီလိုမှတ်ပေါ့။ကောင်းပြီ။အဲဒီလိုသိအောင်တွေးပေးတယ်သုံးသပ်ပေးတယ်ဆင်ញင်ပေးတယ်နှလုံးသွင်းပေးတယ်အဲ့ဒီလိုလုပ်နေတာကိုတမ္မတ္ထဣမကာယဟောတိခန္ဓာကိုယ်ကိုတမ္မတ္ထဉာဏ်ဖြင့်သုံးသပ်ပေးလိုက်ပါဆင်ញင်ပေးလိုက်ပါ နှလုံးသွင်းပေးလိုက်ပါလို့ဒီလိုဆိုလို့တယ်ဒီတော့ဒီအချိန်မှာတွေးတဲ့အတွေးဒီအဓိပ္ပာယ်မရှိတွေးနေတာမဟုတ်ဘူးအမှန်ကိုတွေးနေတာအမှန်ရောက်အောင်တွေးနေတာအမှန်ရောက်အောင်တွေးနေတာဖြစ်တဲ့အတွက်ဒီတွေးဒီတမ္မာသင်္ကပ္ပအတွေးဖြစ်ပါတယ်တမ္မာသရကအမှန်သင်္ကပ္ပသရကအတွေးတမ္မာသင်္ကပ္ပဆိုတဲ့မှတ်ကံသောအတွေးအဲ့ဒီမှတ်ကံသောအတွေးနဲ့တွေးနေခြင်းတွေပင်လည်းရင်ဒါမဲ့ခင်တရားပဲမှတ်ကံသောအတွေးမဟုတ်ဖဲနဲ့ငါသွားတယ်ငါလာတယ်အဲဒီ6လောက်ကကြွာလာတယ်6လောက်ကြီးရှိတူသွားတယ်6လောက်ကြီးအောင်ကြသွားတယ်ပညာကိုအခြေပြုပြီးတွေးရင်ဒီတွေးတွေတမ္မသင်္ကပ္ပမဖြစ်ဘူးအရင်နေရာမှာငါမပါဘူးဒုပ္ပံကခြေလဲဆိုတာမဟုတ်ဘူးပုံမန္တနာဆိုတာကဒါကဥဒ္ဒသယုတ်ကြီးဒီထဲမှာရှိနေတဲ့တဘာဝတရားကလေးတွေကမှတကယ်ယုတ်အစ်စ်အဲ့ဒီလိုယုတ်အစ်စ်ကိုမြင်အောင်သိအောင်ကြိုးစားပြီးတော့တွေးတဲ့အတွေ့ကတော့မှန်ကန်သောအတွေ့တမ္မသင်္ကပ္ပဖြစ်တယ်အရိသမသင်္ကပ္ပအတွေ့ကဘယ်အချိန်မှတွေ့ရမှာလဲမရှုခင်မှာတွေ့မရှုခင်မှာတွေ့အခုထိုင်နေတုန်းလည်းတွေ့လို့ရတာပဲဈေးညာရှောက်တုန်းတော့မဟုတ်ပါဘူးထိုင်နေတုန်းလည်းတွေ့လို့ရတာပဲဘယ်အချိန်မှတွေ့မလဲမရှုခင်တွေ့မရှုခင်တွေ့နော်တကယ်တော့ဝိပဿနာဉာဏ်ဖြစ်ပြီဆိုတဲ့အခါကျတော့ဒါတည်းတွေ့ဖို့မလိုတော့ဘူးကြည့်ရမှာဝိပဿနာဆိုတာကြည့်ရမှာအဲ့ဒါကတမ္မာဒိဋ္ဌိဒိဋ္ဌိဆိုတာကမြင်တာတမ္မာကမှတ်ကန်တော့မှန်ကန်သောအမြင်လေးတွေပြန်အောင်ကြိုးစားနေတာအဲ့တော့မှန်ကန်သောအမြင်နဲ့မြင်နေတဲ့အချိန်မှာအတွေးမလာတော့နဲ့မှန်ကန်သောအမြင်နဲ့မြင်နိုင်အောင်ကြိုတင်ပြီးတော့တွေးပေးတာအစင်မကြောပါနဲ့တွေးတာကအရင်မြင်တာကနောက်မြင်တဲ့အချိန်မှာတွေးနေဖို့မလိုဘူးမြင်တဲ့အချိန်မှာမြင်တဲ့အတိုင်းကြည့်မြင်တဲ့အတိုင်းတိုင်သိအဲ့ဒီအချိန်မှာဘာမှတွေးမနေနဲ့တွေးလိုက်ခြင်းအပြင်ကိုမြင်လိုက်ရတဲ့အာရုံကလေးလွဲချော်သွားတတ်တယ်။အဲဒါကြောင့်မလို့မြင်လိုက်ရတဲ့အာရုံကလေးကိုကြောက်မသွားအောင်လွဲချော်မသွားအောင်ဘာတွေးမှမဝင်ပဲနဲ့သူ့ကိုယ်ပဲစိုက်ကြည့်။အဲယခုလိုတရားမရှုခင်မှာကြတော့ကြိုတင်ပြီးတော့တွေးပြီ။အထူးသဖြင့်တမ္မာသင်္ကပ္ပဆိုတဲ့အတွေ့တွေးနေတဲ့အချိန်ဟာဝိပဿနာတမ္မာဒိဋ္ဌိဆိုတဲ့မဲ့ခင်ဖြစ်ဖို့ရာအခြေခံအတွေးလေးလို့မှတ်ပါအဲ့ဒီအတွေးထဲမှာပညာပြီးမဖြစ်သေးပေမဲ့တမာဓိတော့ဖြစ်နေပါတယ်တမာဓိဖြစ်လဲမဲ့ခင်တော့ထိုက်တာပါပဲအဲ့ဒါကြောင့်ပြန်ပြောပါမယ်ဣမကာယံတမ္မတ္တထဟောဒီကာယဆိုတဲ့ခန္ဓာကိုသုံးသပ်ပြီးဆင်ရင်ပြီးနှလုံးသွင်းပြီးသူ့တဘာဝသိအောင်တွေးပြီးအာဟာရသုံးဆောင်နဲ့လက်ကလေးမြှောက်လိုက်တယ်။ဇုံကလေးနှမ်းယူလိုက်တယ်။ထမင်းကလေးကိုခတ်လိုက်တယ်။ဟင်းကလေးကိုခတ်လိုက်တယ်။ခန္ဓာဝါသို့ပို့ဆောင်ပေးလိုက်တယ်။ပါးစပ်ထဲမှာဝါလိုက်တယ်၊မြိုလိုက်တယ်။တွေးကြည့်။လက်ကလေးလှုပ်ရှားသွားတယ်။ဘာကြောင့်လှုပ်ရှားသွားတာတော့။အာဟာရကိုယူခြင်းနဲ့စိတ်နန္တရားပြုံးကလေးဒီနတရားကလေးဖြစ်လာတဲ့အချိန်မှာစိတ္တဇဝါယောဆိုတဲ့တွန့်တက်တဲ့ထောက်ကန်တက်တဲ့ဓာတ်တဘာဝလေးပြုံးဆိုဖြစ်လာတယ်။စောစောကနတရားကြိုတင်ဖြစ်နေတာမဟုတ်ဘူးအကုမဖြစ်တာ။အကုမနှမ်းကျင်တဲ့စိတ်ဖြစ်လို့ယူကျင်တဲ့စိတ်ဖြစ်လို့ပစ္စုပန်စိတ်အဲဒီပစ္စုပန်စိတ်ကြောင့်ပြုံးကနေဝါယောဋ္ဌကလေးပေါ်လာတယ်။သူလည်းပြစ္ဆုတ်ပံယုတ်။အဲဒီဝါယောဋ္ဌကလေးပေါ်လာတဲ့အချိန်မှာခြားထားတဲ့လက်ကလေးရှေ့ကိုတိုးသွားတယ်။မျက်စိနဲ့ကြည့်တော့လက်ရွေရှားသွားတယ်လို့မြင်မယ်။ဉာဏ်နဲ့ကြည့်တော့ဒီထဲမှာရှိတဲ့စိတ်နဲ့ယုတ်၊နာမ်နဲ့ယုတ်၊ယုတ်နာမ်နဲ့ဖြစ်နေတယ်လို့မြင်မယ်။လက်ရွေရှားသွားတယ်လို့မြင်ရင်ပညာယုတ်တဘာဝနန္တဘာဝတွေဖြစ်နေတယ်လို့မြင်မှပရမတ်ပညာကိုမမြင်စေနဲ့ပရမတ်ကိုမြင်အောင်ကြည့်ပညာစရာကအယတမျက်စိနဲ့ကြည့်တဲ့အမြင်ပရမတ်စရာကပညာရှင်မျက်စိနဲ့ကြည့်တဲ့အမြင်အယတမျက်စိနဲ့ကြည့်တဲ့အမြင်မျိုးဆိုတာကတစ်တလုံးမြင်လာခဲ့တာပဲ ဒီအချိန်မှာအယတ္တမျက်စိနဲ့ကြည့်တဲ့အမြင်မျိုးမမြင်ပါစေနဲ့ပညာရှင်အမြင်နဲ့မြင်တဲ့အမြင်မျိုးသာကြည့်ပြပါတနည်းအားဖြင့်ပြောတော့ပဂရိမျက်စိနဲ့မြင်တဲ့အမြင်မျိုးမမြင်ပါစေနဲ့ဉာဏ်မျက်စိနဲ့မြင်တဲ့အမြင်မျိုးပဲဖြစ်အောင်ကြိုးစားပြီးတော့ကြည့်ပြပါအဲ့ဒီတော့မိမိတဏ္ဍာမှာအဟာရလေးကိုယူခြင်းနဲ့စိတ်ပေါ်တယ်နံတရားဖြစ်တယ်အဲ့ဒီယူခြင်းနဲ့စိတ်ကြောင့်ခန္ဓာကိုယ်ထဲမှာဝါယောတကလေးတွေပြုံးဆိုဖြစ်လာတယ်ဖြတ်ဆိုဖြစ်လာတယ်စေတစဝါယောအဲ့ဒီဝါယောကတွန်းတင်ပြလိုက်တော့ဟောလက်ကလေးယူရှားသွားတယ်ယူရှားသွားတာဟာဘာကြောင့်ယူရှားသလဲနံနဲ့ယုတ်စိတ်ဆိုတဲ့နံဝါယောဆိုတဲ့ယုတ်အဲ့ဒီယုံနဲ့နှစ်ပါးပူးပေါင်းပြီးတော့ထောက်ပံ့ပေးလိုက်လို့ချထားတဲ့လက်ကလေးရှိကိုမြောက်ပါလား။အဲ့ဒီကနေမှထမင်းကလေးကိုခတ်လိုက်တယ်၊ဟင်းကလေးကိုခတ်လိုက်တယ်။ဒါလည်းပဲယုံနဲ့နှစ်ပါးကြောင့်ဖြစ်တဲ့အကျိုးဆက်ပဲ။အဲ့တော့လက်ကနေပြီးတော့ထမင်းကိုခတ်တယ်၊ဟင်းကိုခတ်တယ်လို့ဒီမျိုးမမြင်ပါနဲ့။လက်ထက်မှာရှိနေတဲ့တတ္တဘာဝတွေရုပ်ရှိတယ်၊နာရှိတယ်။အဲ့ဒီယုံနဲ့နှစ်ပါးကထောက်ပံ့လိုက်လို့သာလျှင်ဟင်းကိုခတ်ခြင်း၊ထမင်းကိုခတ်ခြင်းဆိုတဲ့ဖြစ်မျိုးတွေဖြစ်လာရတာအကြောင်းအကျိုးဆက်သွယ်မှုတွေဖြစ်လာရတာအဲ့တော့ထမင်းကလေးကိုခတ်လိုက်တယ်၊ဟင်းကလေးကိုခတ်လိုက်တယ်ခတ်ပြီးတဲ့အခါဘာလို့တော့ခံတွဲရှိရတော့ပို့ပေးလိုက်တယ်အဲ့ဒါလို့ပို့ပေးတဲ့အချိန်မှလည်းပဲလက်ကပို့ပေးတယ်လို့တာမန်မျက်စိနဲ့မြင်ကောင်းမြင်မယ်ဒါပေမဲ့တကယ်တမ်းကြတော့ဒီလက်ထက်မှာရှိနေတဲ့ယုတ်တဘာဝနဲ့နတ်တဘာဝအဲဒီယုတ်တဘာဝနတ်တဘာဝကိုမြင်အောင်ကြည့်ယုတ်တဘာဝနတ်တဘာဝကြောင့်ရှင်းဆန်းထားတဲ့လက်ကလေးကိုယ်လာတယ်ခန္ဓာဝါးစီကိုပို့ပေးလိုက်တယ်ခန္ဓာဝါးရောက်တဲ့အခါကျတော့ဒီထမင်းကလေးဟင်းကလေးကိုလက်ခံလို့တဲ့စိတ်ကလေးဖြစ်တယ်ခန္ဓာကနေပြီးတော့လက်ခံလိုက်တယ်ဝါလို့တဲ့စိတ်ဖြစ်တယ်ဝါတဲ့အမူအရာလေးပေါ်သွားတယ်မြို့လိုတဲ့စိတ်ရှိတယ်မြို့တဲ့အမူအရာလေးပေါ်သွားတယ်အမူအရာဆိုတာကရုပ်အမူအရာပြောတာမဟုတ်ဘူးဒီထဲမှာရှိနေတဲ့ရုပ်သဘောနဲ့နာမ်သဘောပုံမှန်တရားကြီးပြောတာမဟုတ်ဘူးရုပ်သဘောနဲ့နာမ်သဘောကိုပြောတာဒီသဘောဝါကလေးတွေတစ်ခုချင်းတစ်ခုချင်းကြောက်ကြောက်ဆက်သွယ်ပြီးတော့ဖြစ်နေတာကိုအကက်ခတ်ပြီးတော့မြင်အောင်ကြည့်အဲ့ဒီလိုဆင်ញင်ပေးတာနှလုံးသွင်းပေးတာဒီဒါရှည်ပြေအလုပ်တွေပဲအဲ့ဒါကိုပဲသတိပ္ပဏဂိမ့်တယ်လို့ခေါ်တယ်အဲ့တော့သတိပ္ပဏဂိမ့်တယ်သတိပ္ပဏဂိမ့်တယ်ဆိုတာဘာလို့ဒါတော့အတိလေးကပ်ပေးလိုက်တာတိပေးလိုက်တာသတိပ္ပဏတိပေးလိုက်တာသတိပ္ပဏသတိထားပြီးတော့ကြည်နေတာသတိပ္ပဏဘာလို့ဖြစ်သွားမှမသိလိုက်ဘူးဆိုတာမရှိရအောင်သတိထားပြီးတော့ကြည်နေတယ်အဲ့ဒီတော့လက်ကလေးကြွရတယ်ကြွရဲကြွရဲလို့သာစိတ်ထက်ကမှတ်နေရင်ကြွရဲဆိုတာကဘလို့တော့ကြွရဲဆိုတာကလက်လားလက်မဟုတ်ပါဘူးကြွတာတိခြေတော်လားခြေတော်လည်းမဟုတ်ပါဘူးလက်တိခြေတော်တိကြွတာကိုမကြည့်နဲ့ကြွတတ်တဲ့သဘာဝကြွရဲဆောင်ရဲပေးနေတဲ့သဘာဝအဲ့ဒီသဘာဝတွေကိုမြင်အောင်ကြည့်အဲ့ဒီသဘာဝသည်ရုပ်သဘာဝနဲ့နာမ်သဘာဝအဲ့ဒီသဘာဝကိုမြင်အောင်ကြည့်ဒီတော့လက်ကလေးကြွရဲဆိုပေမဲ့လက်ကိုမကြည့်ပါနဲ့လက်ကိုမမြင်ပါစေနဲ့ကြွတတ်တဲ့သဘောဝါလေးကိုမြင်အောင်ကြည့်ပါလက်ကလေးနဲ့ယူရဲဆိုပေမဲ့ငါယူတာလည်းမဟုတ်ဘူးလက်ကယူတာလည်းမဟုတ်ဘူးပုံမှန်တရားကယူတာလည်းမဟုတ်ဘူးပုဂ္ဂိုလ်တ attva တစ်စုံတစ်ယောက်ကယူတာလည်းမဟုတ်ဘူးယူရဲဆိုတာကသိလည်အောင်ပြောတဲ့ပညာတကယ်တမ်းကျတော့ဘာဖြစ်တာတော့ယုတ်သဘောဝါနဲ့နာသဘောဝါဖြစ်နေတာယုတ်တဘာဝနဲ့နတ်တဘာဝကယူတယ်ဆိုတဲ့တဘာအမူအရာလေးကိုဆောင်ရွက်ပေးနေတာဒါကြောင့်မို့လို့ငါယူတာလည်းမဟုတ်ဘူးပုဂ္ဂိုလ်တ attva ကယူတာလည်းမဟုတ်ဘူးအဲလက်ကယူတာလည်းမဟုတ်ဘူးဒါကြောင့်အာဟာရဘောဇဉ်လေးကိုယူတယ်ယူတယ်ယူတယ်လို့စိတ်ထဲမှာသိပေးနေပေမဲ့လို့လည်းပဲတကယ်တမ်းကြတော့ပုံမှန်တထံအကောင့်ထဲကြီးကိုမမြင်ပါစေနဲ့ဒီထဲမှာရှိနေတဲ့တဘာဝတရားကလေးတွေကိုမြင်ပါစေအဲ့လိုမြင်တဲ့အခါကျတော့ပရမအဆုံးတော့နာငါအရင်ဖြစ်နေတာပေါ့လေကြွခြင်းနဲ့စိတ်ကြောင့်ကြွတယ်ယူခြင်းနဲ့စိတ်ကြောင့်ယူတယ်ဝါခြင်းနဲ့စိတ်ကြောင့်ဝါတယ်မှန်ပါတယ်ဒါပေမဲ့တကယ်တမ်းစဉ်ဆက်မပြတ်ရှုမှတ်သုံးသပ်ကြည့်လိုက်တဲ့အခါကျတော့ ဒီလိုတစ်ခုချင်းတစ်ခုချင်းအကြောင်းကျိုးဆက်သွယ်မှုကိုကြည့်နေရင်တခါတခါလည်းပဲလုပ်ငန်းအနှောက်အယှက်ဖြစ်တတ်ပါတယ်အဲ့ဒီတော့ဘုန်းကြီးတို့ယောဂီတွေကဘယ်လိုကြည့်မလဲပရမဆုံးတော့အာဟာရဘောဇဉ်သုံးဆောင်ခြင်းနဲ့စိတ်ကြောင့်အာဟာရဘောဇဉ်သုံးဆောင်တဲ့အမှုရားတွေဖြစ်နေတယ်လို့နာငါအရင်ဖြစ်တဲ့ပေါ့ယုတ်ကနောက်မှဖြစ်တဲ့ပေါ့ဒီလိုလေးသိပြလိုက်ပေါ့ဒါပေမဲ့အရှင်ရသွားပြီဆိုတဲ့အခါကျတော့တရားဓမ္မနာငါအရင်ဖြစ်တယ်ဆိုတာကိုစိတ်ထဲမှာမိတ်ပလိုက်တော့ဒီနေရာမှာကြွားခြင်းနဲ့စိတ်လမ်းခြင်းနဲ့စိတ်ယူခြင်းနဲ့စိတ်ဝါခြင်းနဲ့စိတ်မြှုပ်ခြင်းနဲ့စိတ်ရှိတယ်ရှိတာကိုမိတ်ပလိုက်အသေးစိတ်လည်းမကြည့်တော့လဲပထမဆုံးသာကြည့်ပထမဆုံးတော့ထမင်းစားခြင်းနဲ့စိတ်ကြောင့်စားခြင်းမူရာဆောင်ရွက်နေတယ်။ဇင်ညာလျှောက်ခြင်းနဲ့စိတ်ကြောင့်ဇင်ညာလျှောက်ခြင်းမူရာဆောင်ရွက်နေတယ်။ဟုတ်ပြီ။ဒါကနာငါအရင်ဖြစ်တာ။နောက်ပိုင်းကျတော့နာငါပဲအရင်ဖြစ်ဖြစ်၊ယုတ်ကပဲအရင်ဖြစ်ဖြစ်၊အရင်ဖြစ်တာတွေနောက်ဖြစ်တာတွေမကြည့်တော့နဲ့။ဘာကိုပဲကြည့်မလဲ။လက်ကလေးရှည်တိုးသွားတယ်၊တိုးသွားတယ်လို့သိပြလိုက်။လက်ကလေးကင်တယ်၊လက်ကလေးလက်နဲ့ဇုံကလေးကိုကင်တယ်၊ကင်တယ်လို့သိပြလိုက်။ဟောဇုံကလေးကင်တဲ့အခါမှာအေးဆက်ဆက်ကလေးတွေ့ရင်အေးဆက်ဆက်ကလေးကိုသိပြလိုက်။အော်လေးလေးပင်ပင်လေးတွေ့ရင်လေးလေးပင်ပင်လေးလို့သိပြလိုက်။ရွှေရှားတဲ့သဘောလေးတွေ့ရင်ရွှေရှားတဲ့သဘောလေးလို့သိပြလိုက်။သိပြတာဒီနဲ့။ဒီတော့ကောက်ချက်ချကြည့်လိုက်တော့ဘာဖြစ်သွားတော့။ရုပ်ကိုနာငါသိတဲ့သဘောဒီလိုဖြစ်သွားတာပေါ့နော်။ပရမဆုံးတော့ကနာကြောင့်ရုပ်ဖြစ်တယ်ပေါ့။နာကြောင့်ရုပ်ဖြစ်တယ်။သွားခြင်းနဲ့စိတ်ကြောင့်သွားတယ်။ကြွားခြင်းနဲ့စိတ်ကြောင့်ကြွားတယ်ယူခြင်းနဲ့စိတ်ကြောင့်ယူတယ်နာငါအရင်ဖြစ်တယ်ယုတ်ကနောက်မှဖြစ်တယ်ထုံးစံကတော့နာငါအရင်ဖြစ်တယ်ယုတ်ကနောက်မှဖြစ်တယ်ဒါမှန်တာပါမှန်ပါတယ်ဒါပေမဲ့နောက်ပိုင်းကျတော့ဒီအတွေ့မျိုးဒီအတွေ့မျိုးမသိတော့နဲ့ဒီအတွေ့မျိုးသိမယ်ဆိုရင်ဆောင်ရွက်တဲ့ကိစ္စဟာအနောက်ရှက်ဖြစ်သွားတတ်တယ်အဲဒီတော့နောက်ပိုင်းရှင်ရလာပြီဆိုရင်ဘယ်လိုကိုရှင်းရတယ်မလဲယုတ်ကိုရှင်းရတယ်လိုက်တော့နာငါနောက်ကလိုက်တော့အဲ့တော့ခြေတော်ကလေးလှမ်းနေခြေတော်ကလေးအပေါ်မြောက်လာတယ်ခြေတော်ကလေးတရစ်တရစ်မြောက်လာတာကိုနာငါသိပြလိုက်သိပြလိုက်တဲ့အခါမှာခြေတော်ကိုမသိနဲ့တရစ်တရစ်တောတင်ပြလိုက်တဲ့သဘာဝလေးရှိတယ်အဲ့ဒါဝါယောတတရစ်တရစ်နဲ့ဆွဲယူတတ်တဲ့သဘာဝလေးရှိတယ်အဲ့ဒါဝါယောတအဲ့ဒီဝါယောတဖြစ်ပေါ်အောင်နာငါဆောင်ရွက်ပေးနေတာမှန်တယ်။ဒါပေမဲ့အဲ့ဒီနာကိုလည်းဘုန်းကြီးတို့ပရိသတ်တွေကထင်းထင်းရှားရှားမဟုတ်သေးတော့သူကမကြည့်တော့နဲ့။အဲ့ကြောင့်တရွေ့တရွေ့ရွေ့တယ်တတိတတိပြီးတယ်။ခြေတော်ကလေးပေါ်မြောက်တယ်မြောက်တယ်လို့သိတယ်။ခြေတော်ကလေးရှေ့တိုးတယ်တိုးတယ်လို့သိတယ်။ခြေတော်ကလေးအောက်ချလိုက်တယ်ချတယ်လို့သိတယ်။အဲ့ဒါကြွားခြင်းနဲ့စိတ်၊လှမ်းခြင်းနဲ့စိတ်၊ခြားခြင်းနဲ့စိတ်ရှိတယ်ရှိပေမဲ့သူ့ကိုမကြည့်တော့နဲ့။ဘာကိုပဲကြည့်မလဲ။ရွေးရှားတဲ့ရုပ်အမှုရာကိုပဲကြည့်ပြလိုက်။အဲ့ဒီလိုကြည့်ပြလိုက်တော့ခြေတော်ကလေးကြွားလာတယ်၊ကြွားတယ်လို့သိ။ရှေ့ကိုတိုးသွားတယ်၊တိုးသွားတယ်လို့သိ။အောက်ကိုချလိုက်တယ်၊ချတယ်လို့သိ။ခြေတော်ကလေးကြွားတယ်တမားဖြစ်တော့ခြေတော်ကြွားတယ်လို့ပြောတယ်။ဒါပေမဲ့တကယ်တမ်းသိပြရမှာကခြေတော်ကိုမသိနဲ့။ခြေတော်ထဲမှာရှိတဲ့ဝါယောဓာတ်ရဲ့သဘော။ဝါယောဓာတ်ကသူ့သဘာဝကဘာရှိတော့အောက်ချထားတဲ့ပစ္စည်းကလေးအပေါ်ကိုမြောက်တယ်အောင်တွန့်တင်ပေးလိုက်တဲ့သဘော။အဲတခါတခါလည်းပဲအောက်ကနေတွန့်တင်ပေးလိုက်တဲ့သဘောလို့စိတ်ထဲမှာခံစားရတယ်။တခါတခါလည်းပဲအပေါ်ကနေတခုခုနဲ့ဆွဲယူလိုက်တဲ့သဘောလို့စိတ်ထဲမှာခံစားရတယ်။ဘလို့ပဲဖြစ်ဖြစ်ပေါ့လေ။ခြေတော်ကမမြင်ဖို့ပဲအဓိကပဲ။ခြေတော်ထဲမှာရှိတဲ့သဘာဝလေးကိုမြင်အောင်ကြည့်။အဲ့ဒီသဘာဝလေးကတရစ်တရစ်တရစ်တရစ်နဲ့အရှိကိုတုတ်တယ်ပေးလိုက်တယ်လို့အတိလေးကလည်းပဲတတိတတိတတိတတိနဲ့တတိပေးလိုက်။ဒီအချိန်မှာခြေတော်လှမ်းခြင်းဟာမမြင်တော့စောစောတုန်းကအဲ့ဒီလိုမသိခင်တော့အခြေတော်စက္ကနဲ့စက္ကနဲ့စက္ကနဲ့မြန်မြန်ကြီးလျှောက်တာဖြစ်အောင်ဖြစ်မယ်။ဒါပေမဲ့ဒီသီးလေးသိလာတဲ့အချိန်မှာခြေတော်ကမြန်မြန်ကြီးမလျှောက်တော့သူ့လိုလိုနှေးသွား။တရစ်တရစ်တရစ်တရစ်တက်လာတဲ့သဘာဝလေးကိုတတိတတိတတိနဲ့တတိပြလိုက်တဲ့အခါကျတော့ရှေ့ကရွှေရှားတဲ့သဘောနောက်ကတိကျတဲ့သဘော ရေရှားတဲ့သဘောကယုတ်သိတဲ့သဘောကနတ်ရေရှားတဲ့သဘောကယုတ်သိတဲ့သဘောကနတ်တုံတဲ့သဘောကယုတ်သိတဲ့သဘောကနတ်အောက်ကိုလှုပ်ချလိုက်တဲ့သဘောကယုတ်သိတဲ့သဘောကနတ်နာနဲ့ယုတ်ပါထက်ချက်မကဖြစ်လာအဲ့ဒီလိုဖြစ်လာတဲ့အခါကျတော့သိနေတာကနတ်အတိကံကယုတ်သိနေတာကနတ်အတိကံကယုတ်သိနေတဲ့နံကိုလည်းဟောလမ်းလျှောက်ရတာပြန်မလိုက်တာလမ်းလျှောက်ရတာတတောတတာဖြစ်တယ်။လမ်းလျှောက်ရတာအစဉ်ပြေတယ်စသဖြင့်ခံစားမှုလေးတွေမင်းမင်းဖြစ်လာတတ်တယ်။ပြန်မနေဆိုတာလည်းခံစားမှုသဘောပဲ။အစဉ်ပြေတယ်ဆိုတာလည်းခံစားမှုသဘောပဲ။အစဉ်မပြေဘူးဆိုတာလည်းခံစားမှုသဘောပဲ။အဲ့ဒီခံစားမှုသဘောလေးဟာဝေဒနာရဲ့သဘောလေးပေါ့။သိတာကစိတ်ရဲ့သဘောခံစားတာကဝေဒနာရဲ့သဘော။အဲ့ဒီတော့နန္တရားလေးကိုကြောင်းကြည့်လိုက်တော့လမ်းလျှောက်ရတာအစဉ်ပြေတယ်အစဉ်ပြေတယ်လို့ခံစားရတယ်အဲ့ဒီခံစားတယ်ဆိုတဲ့နန္တရားလေးကိုပြေးပြလိုက်ရင်ဒါဝေဒနာကိုရှုတယ်လို့ခေါ်တယ်လမ်းလျှောက်ရတာအစဉ်မပြေဘူးအစဉ်မပြေဘူးအစဉ်မပြေဘူးလို့သတ်မှတ်တဲ့သတ်မှတ်ချက်သတ်မှတ်တာကပညာပေါ့ခံစားတာကဝေဒနာပေါ့ဒီလောက်အသိစိတ်ဖို့မလိုပါဘူးလေလမ်းလျှောက်ရတာအစဉ်ပြေတယ်အစဉ်ပြေတယ်လို့သိပြလိုက်အစင်မပြေဘူးအစင်မပြေဘူးလို့သိပြလိုက်အစင်ပြေတယ်လို့ထင်တာသည်နံသူကိုသိတာလဲနံဝရဏလားပညာလားဒီနေရာမှာသိစေတွေးခြင်းလဲတွေးသိခြင်းလဲသိမသိခြင်းလဲကိစ္စမရှိဘူးဒါကစာသဘောပရိယသဘောပရိယသဘောကတော့ဒါကပညာလားဒါကဝရဏလားဒီလိုခွဲနေတာကိုတကယ်ဝိပဿနာရှုနေတဲ့ယောဂီပုဂ္ဂိုလ်တရားဟောပရိယနာကိုသိလိုက်ဖို့မလိုဘူးလက်တွေ့ကိုပဲကြည့်လက်တွေ့ကြည့်တဲ့အခါမှာတဘာတဝရဏပဲဖြစ်ဖြစ်တင်ညာပဲဖြစ်ဖြစ်အလုံးကနန္တရားလေးကြီးပဲနန္တရားလေးကြီးဖြစ်တယ်အဲ့ဒီနန္တရားကိုသိတယ်ဟောအောက်ကရုပ်ရဲ့တဘာဝလေးတွေဖြစ်တယ်ရုပ်ကိုသိတယ်နာမ်ရဲ့တဘာဝလေးတွေဖြစ်တယ်နာမ်ကိုသိတယ်အဲ့ဒီလိုပဲသိသိပြေးသွားလိုက်မယ်ဆိုလို့ရှိရင်အရှုခံဖြစ်တဲ့ရုပ်ကအရင်ဖြစ်သူ့ကိုသိတဲ့ဉာဏ်ကနောက်ကနေလိုက်ဖြစ်နေတဲ့ယုံနဲ့သိတဲ့ဉာဏ်ဖြစ်နေတဲ့နာနဲ့သိတဲ့ဉာဏ်ယုံနဲ့ယုတ်ဖြစ်တော့ယုတ်ကိုသိနာဖြစ်တော့နာကိုသိအသိလေးထัจချက်မကွာလိုက်ပြလိုက်မယ်ဆိုလို့ရှိရင်ကိုမတိဘဲနဲ့ခြေတလန်းမှလှမ်းတာမရှိတော့ကိုမတိဘဲနဲ့ခြေတော့ရွေရှားမှုလုံးဝမရှိတော့အားလုံးကကိုသိအဲ့ဒါလို့သိနေတဲ့အခါကျတော့ဒီထဲမှာခြေတော့လို့လဲစိတ်ကမမြင်တော့ပုံမှန်တရလည်းစိတ်ထဲမှာမပေါ်တော့ဘာပဲတွေ့လဲယုံနဲ့နာလေးပင်တဲ့သဘောလေးတွေ့လာရင်အော်ဒါပထဝီဓာတ်ပေါ်ပါတဲ့သဘောလေးတွေ့လာရင်အော်ဒါလည်းပထဝီဓာတ်ပူတဲ့သဘောလေးတွေ့ရင်ဒေဇောဓာတ်ဤတဲ့သဘောလေးတွေ့ရင်ဒေဇောဓာတ်ပထဝီရဲ့ဒေဇောရဲ့လို့ဒါသိရင်လည်းဘုသူတ္တရှိလို့သိရင်လည်းသိပေါ့လေအမသိရင်လည်းတဘာတို့ပထဝီပဲဖြစ်ဖြစ်ဒေသောပဲဖြစ်ဖြစ်ဒါတွေလိုက်တွေးမနေနဲ့လိုက်တွေးမနေနဲ့ဟောတာရုပ်ပဲရုပ်တဘာဝလေးတစ်ခုပဲဒါငါမဟုတ်ဘူးပုဂ္ဂိုလ်တ attva မဟုတ်ဘူးဒါတဘာဝလေးတစ်ခုဖြစ်နေတာဒါတော့ဖြစ်နေတာကလည်းတဘာဝသိနေတာကလည်းတဘာဝရှေ့ကဖြစ်ဖြစ်သွားတာလည်းတဘာဝနောက်ကလက်လက်သိပြီးတာလည်းတဘာဝတဘာဝတစ်ခုကိုတဘာဝတစ်ခုနဲ့သိပြီးနေတာပဲတဘာဝတစ်ခုဖြစ်နေတာကိုတဘာဝတစ်ခုနဲ့လက်လိုက်ပြီးတော့တည်ပင်းနေတာပဲဆိုတော့ဒီထဲမှာပုဂ္ဂိုလ်တ attva လည်းမပါတော့ဘူးငါလည်းမပါတော့ဘူးယောက်ျားမိန်းမလည်းမပါတော့ဘူးပုဂ္ဂိုလ်တ attva ငါတ attva ယောက်ျားမိန်းမလို့ထင်နဲ့မြင်နဲ့ဒိဋ္ဌိမြင်နေတယ်ကိစ္စနေတာပဲအဲ့ဒါဒီပင်ဒိဋ္ဌိဖြုတ်နေတဲ့အလုပ်ပဲဒိဋ္ဌိစင်အောင်ကြိုးစားနေတဲ့အလုပ်ပဲအဲ့ဒါဒိဋ္ဌိဖြုတ်တဲ့အလုပ်ပဲဒိဋ္ဌိဖြုတ်တာဟာဒိဋ္ဌိအမြင်စင့်အောင်ကြိုးစားတာကိုဒိဋ္ဌိဖြုတ်တယ်လို့ခေါ်တယ်။ဒိဋ္ဌိအမြင်လေးတွေစင်သွားရင်အကျိုးရလကပါတော့သောတာပတ္တိမဉ္ဇဉ်ရတာပေါ့။ဒါကြောင့်သောတာပတ္တိမဉ္ဇဉ်ရဖို့အတွက်ပုဂ္ဂိုလ်တ attva ငါဆိုတဲ့ဒိဋ္ဌိအမြင်လေးတွေကင်းစင်အောင်ကြိုးစားပေးနေတာ။အဲဒီလိုကြိုးစားပေးနေတဲ့အလုပ်ဒီအခုပရမစင်အနေနဲ့တမတ္တနာသုံးသပ်ဆင်ခြင်တဲ့အလုပ်ပဲ။အခုနပြောကြတဲ့အာဟာရသုံးဆောင်တဲ့နေရာကိုပြန်ပြီးတော့စဉ်းစားကြည့်လိုက်ပါအာဟာရသုံးဆောင်တဲ့နေရာစဉ်းစားကြည့်လိုက်တဲ့အခါကျတော့လက်ကလေးလှမ်းလိုက်တယ်ဟ ဩမျက်စိနဲ့ကြည့်တော့လက်လန်းနဲ့ပေါ့ဉာဏ်နဲ့ကြည့်တော့ဝါယုတ်တကလေးတွေဖြစ်နေတယ်ပေါ့နန္တရားနဲ့ယုတ်တရားဖြစ်နေတာပေါ့ဝါယုတ်တကလေးကိုသိပြီးတဲ့ဝါယုတ်တကယုတ်သိတာကနန်းဩအဲ့ဒီလိုလှမ်းနေရင်လည်းဇုံကလေးကလည်းအေးတယ်အမာကလေးကမ်းပြီးတဲ့မားတယ်မားတဲ့သဘောလေးကယုတ်အေးတဲ့သဘောလေးကလည်းယုတ်ဩအဲ့ဒီလိုနဲ့ပဲထမင်းကလေးဟင်းကလေးကိုယူလိုက်တယ်လေးလေးပင်ပင်လေးဖြစ်သွားတယ်လေးလေးပင်ပင်လေးဖြစ်သွားတာလေးပင်တဲ့သဘောတည်းယုတ်ရွေးရှားတယ်ရွေးရှားတဲ့သဘောကလည်းယုတ်ခန္ဓာဝါတော့ပေါ်လိုက်တယ်ရွေးရှားသွားတယ်ဒါလည်းယုတ်ပဲခြေတော့ကိုမကြည့်ပါနဲ့လက်ကိုမကြည့်ပါနဲ့ပုံမှန်တရားမကြည့်ပါနဲ့ဒီသဘောဝါလေးကိုမြင်အောင်ကြည့်ခန္ဓာနဲ့ကိုထပ်လိုက်တယ်ဩခန္ဓာနဲ့မှာပူသဘောအေးသဘောလေးမာသဘောပျော်သဘောလေးတွေ့မယ်အဲ့ဒါလည်းရုပ်ပဲအဲ့ဒါလည်းရုပ်ရဲ့သဘာဝအရာသာလေးတွေ့မယ်ချိုးတယ်ငန်တယ်ချင်းတယ်စက်တယ်ဒါလည်းရုပ်ရဲ့သဘောပဲရတ္တဓာတ်ဆိုတာရုပ်ရဲ့သဘောအဲ့ဒါရုပ်ရဲ့သဘောလေးပဲအဲ့ဒီရုပ်ရဲ့သဘောလေးကိုသိတယ်သိတာကနာရဲ့သဘောလေးချိုးတယ်ချိုးတာကရုပ်သိတယ်သိတာကနာချင်းတယ်ချင်းတာကရုပ်သိတယ်သိတာကနာပူတယ်ပူတာကရုပ်သိတယ်တိရကဏ္ဏအေးတယ်အေးရာကယုတ်တိတယ်တိရကဏ္ဏဩယုတ်ဉာဏ်နေဖြစ်နေတာကိုငါထမင်းစားနေတာမှမဟုတ်ပဲဒါယုတ်ဉာဏ်နေဖြစ်နေတာပဲပုဂ္ဂိုလ်တ attva တွေထမင်းစားနေတာမှမဟုတ်ပဲဒါယုတ်ဉာဏ်နေဖြစ်နေတာပဲဝါတယ်ဝါတယ်ဝါတယ်ဘယ်နှချက်ဝါသလဲတိအောင်ကြိုးစားခြင်းဒီသမထဝါတဲ့သဘာဝလေးကိုသိအောင်ကြိုးစားခြင်းသည်ဝိပဿနာဉာဏ်လို့ထမင်းလို့ကလေးမျိုးတယ်ဘယ်နှလုံးမျိုးတယ်လဲဘယ်နှလုံးမျိုးတယ်လို့မှတ်နေတာဒီသမထမျိုးတဲ့သဘာဝလေးဒီဘယ်လိုတော့ပုဂ္ဂိုလ်တ attva လားငါလားအပုဂ္ဂိုလ်တ attva ငါမဟုတ်ဘူးဒါယုတ်ဉာဏ်နေဖြစ်နေတာယုတ်ဉာဏ်နေဖြစ်နေတာပါလားလို့သိအောင်ကြိုးစားခြင်းသည်ဝိပဿနာလို့အဲ့ဒီလိုလေးလဲခွဲမှတ်ပေါ့နော်အဲ့ဒါဘယ်နှချက်ဝါသလဲဘယ်နှချက်ဝါသလဲလို့သိတာကသမထအဲ့ဒါဝါတဲ့သဘာဝလေးကိုသိအောင်ကြိုးစားနေတာကဝိပဿနာနော်ဒီတော့တခါတခါလည်းပဲသမထအလုပ်ကလည်းလုပ်အရင်လုပ်ပြရတာပါပဲဘာဖြစ်လို့တော့ဆိုတော့စိတ်တွေတခြားတစ်ပါးမရောက်အောင်ရှုဝါးလေးတွေကောင်းလာအောင်သမထတမာတိကအထောက်ပံ့ဖြစ်စေတာမို့လို့တမာတိအားလည်းပဲကောင်းဖို့လိုအပ်ပါတယ်လုပ်အရင်သုံးနေသုံးပြရတာပေါ့လေသို့သောမိမိရဲ့စိတ်ထဲမှာကတော့အဲ့ဒီလိုဘယ်နှချက်ဝါတယ်လို့သိတာဒီဝိပဿနာမဟုတ်ဘူးလို့တော့မှတ်ထားပေါ့ဒါသမထဘယ်နှလုံးဝါတယ်ဘယ်နှလုံးမျိုးတယ်ဒါဒီဝိပဿနာမဟုတ်သေးဘူးဒါသမထသို့သောအဲ့ဒီထဲမှာသမထနဲ့တင်တည်မနေပါနဲ့ဝါတဲ့သဘာဝလေးကဘယ်လိုတော့မျိုးတဲ့သဘာဝလေးကဘယ်လိုတော့ဝါတဲ့သဘာဝလေးဆိုတာကယုံတဲ့နံနော်ဝါရတဲ့သဘာဝလေးကိုလက်တွေ့ဆောင်ရွက်နေတာကယုတ်တကူသိတာကနံမျိုးတဲ့သဘာဝကိုလက်တွေ့ဆောင်ရွက်နေတာကယုတ်တကူသိတာကနံယုံနဲ့နေဖြစ်နေတာပဲဒီထဲမှာပုဂ္ဂိုလ်တ attva မပါဘူးငါလည်းမဟုတ်ဘူးသူလည်းမဟုတ်ဘူးယောက်ျားမင်းမလည်းမဟုတ်ဘူးဒါယုံနဲ့နေဖြစ်နေတာပဲလို့အဲဒီလိုသိပေးတာကတတိအဲဒီသဘာဝလေးကိုစိုက်ကြည့်ပေးတာကတမာတိနော်တုပ်ကိုသိပြီးတာကတတိအဲ့ဒီသဘာဝလေးကိုစိုက်ကြည့်ပြီးတာကတမာတိဆင်ញင်ပေးတယ်နှလုံးသွင်းပေးတယ်တမာတိလေးနဲ့ကြည်ပေးတယ်အဲ့ဒါလိုကြည်နေရင်ကြည်နေရင်လည်းဘာဖြစ်လာတော့သဘောပေါက်လာတယ်သဘောပေါက်လာတာကပညာနော်အဲ့တော့ခန္ဓာကိုယ်ရဲ့ရွေးရှားနေတဲ့သဘာဝလေးတွေကိုမလွတ်တမ်းသိပြီးတာကတတိတတိပဋ္ဌာန်တတိပဋ္ဌာန်ဆိုတဲ့အဆင့်ဟာဒါတဲ့တမာရီအစ်စင်ပါပဲတမာရီမက်ကင်ထဲမှာပါပါတယ်တမာရီအစ်စင်ပဲရှိပါသေးတယ်သူကစိုက်ကြည့်လိုက်တယ်စိုက်ကြည့်လိုက်တယ်စိုက်ကြည့်လိုက်တာလဲစိုက်ကြည့်လိုက်တာကတမာရီသူလည်းတမာရီအစ်စင်ပဲရှိသေးတယ်အဲဒီလိုတမာရီအစ်စင်နဲ့ကြည့်တော့နောက်ကပန်ပိုးပေးတာကဝရိယဟောတတိယဝရိယရတမာရီရသုံးပါးစုံသွားတာပေါ့လေတတိဝရိယတမာရီနဲ့သုံးပါးစုံသွားတဲ့အခါကျတော့ရုပ်ဆိုတဲ့အရှုခံနဲ့ကိုယ်ရဲ့သိနေတဲ့အသိနဲ့ဟောကြိုက်သွားပြီအရှိနဲ့အတိကြိုက်သွားပြီအရှိနဲ့အတိကြိုက်သွားပြီနော်တကယ်ရှိတာကယုတ်သိတာကလည်းယုတ်လို့သိတယ်တကယ်ရှိတာကနံ သိတာကလည်းနံလို့သိတယ်အရှိနဲ့အတိကိုက်သွားပြီအရှိနဲ့အတိကိုက်ဖို့ရေးကြည့်တယ်သူရှိတာကယုံနာကိုသိတာကပုဂ္ဂိုလ်တ attva ငါဒါဆိုရင်ဘာဖြစ်လဲအရှိနဲ့အတိမကိုက်ဘူးအရှိနဲ့အတိမကိုက်ရင်အဆင်မပြေသေးဘူးနော်ဒါအရှိနဲ့အတိကိုက်ဖို့လိုတယ်သူရှိတာကယုံကိုသိတာကလည်းယုံသူရှိတာကနံကိုသိတာကလည်းအနံလို့သိတယ်အဲ့ဒါဆိုရင်ရှိနဲ့အတိကိုက်သွားပြီအဲ့လိုရှိနေတဲ့အကြိုက်သွားတဲ့အခါကျတော့ဒီဆင့်ဟာပရမတော့တမာရီအဆင့်ပေါ့အတိလေးကတ်ထားတဲ့တတိသူကစူးစိုက်ကြည့်နေတဲ့တမာရီအဲ့လိုရှိနေတဲ့အကြိုက်သွားတော့ရှိနေတဲ့တကယ်ကြိုက်လာတဲ့အခါမှာအခုလိုတရားနာတော့မှသိထားတဲ့အတိနဲ့ကိုယ်လက်တွေ့ကြည့်လိုက်တဲ့အခါမှာသိတဲ့အတိနဲ့နှစ်ခုပေါင်းစပ်ပြီးတော့ဟာစောစောတုန်းကပုဂ္ဂိုလ်တ attva ငါလို့ထင်တာအခုပုဂ္ဂိုလ်တ attva ငါဆိုတာဟုတ်မှမဟုတ်ပဲပဲ။ယောက်ျားမိန်းမဆိုတာဟုတ်မှမဟုတ်ပဲပဲ။ဒါတွေကလောကဟောဟာတာပညာတင်ပြီးတော့ပြောနေကြတာပဲ။ဝါတယ်ဆိုတာလည်းပညာ၊စားတယ်ဆိုတာလည်းပညာ၊ယူတယ်ဆိုတာလည်းပညာ၊သွားတယ်ဆိုတာလည်းပညာ၊ထိုင်တယ်ဆိုတာလည်းပညာ၊အိပ်တယ်ဆိုတာလည်းပညာ။တကယ်တော့ကျတော့ဒီထဲမှာသွားတယ်ဆိုတာကလည်းပဲငါမှမဟုတ်ပဲပဲ။ဒါယုံနံနေဖြစ်နေတာပဲ။ပတ္တိတကမာသဘောပြောသဘောလေးပင်တဲ့သဘောပေါ်ပါတဲ့သဘောအဲဝါယောဓာကရွေးချတဲ့သဘောညီတဲ့တဲ့သဘောအတေဇောဓာကဘုသဘောဤသဘောဓာတ်တွေဖြစ်နေတာကိုဓာတ်တွေဖြစ်နေတာကိုအဲ့ဒီဓာတ်တွေကိုသိပြီးနေတာနန္တရားပဲဓာတ်ကလည်းပဲယောက်ကလည်းပဲဖြစ်တယ်ပြက်တယ်နောက်တစ်ခုစားတော့ပေါ်တယ်နန်းဆိုတဲ့ဒီလေးကလည်းဖြစ်တယ်ပြက်တယ်နောက်တစ်ခုစားတော့ပေါ်တယ်ခြင်းရင်ခြင်းရင်နဲ့ကိုပဲတခုနဲ့တခုမတူတဲ့သဘောလေးတွေအကဲခတ်မိလာတယ်အစစ်စစ်ပိုင်ပိုင်ပြပြအချာချာတခုနဲ့တခုကြာကာလလေးတွေသိလာတယ်တန်တိတိစင်ကြီးပြုတ်ကွဲပြီးတော့နော်အတုံးခဲကြီးလို့မထင်တော့ဘူးအတုံးခဲကြီးလို့ထင်နေသိရင်ပြညတ်အတုံးခဲလို့ထင်နေသိရင်ပြညတ်အတုံးခဲကြီးပြုတ်ကွဲပြီးတော့တစားသည်တစားသည်စစ်စစ်မောမောဖြစ်ပြီးတော့တခုနဲ့တခုမတူကွဲပြချမ်းသာတဲ့သဘောလေးတွေမြင်လာပြီဆိုရင်အေးအဲ့ဒီသဘာဝလေးတွေဒီတဲ့ကိုကတခုတည်းလို့ထင်နေပေမဲ့သူကတခုတည်းမှမဟုတ်ပဲပဲတခုဖြစ်တယ်ပြီးတော့ပြတ်သွားတယ်နောက်တစ်ခုစားတော့ဝင်လာတယ်ယောက်ကလည်းဖြစ်တယ်ပြတ်တယ်အစားတော့ဝင်လာတယ်နံကလည်းဖြစ်တယ်ပြတ်သွားတယ်ပြီးတော့နောက်တစ်ခုအစားတော့ဝင်လာတယ်ရှင်းလင်းအောင်စင်တန်းနေတဲ့ယုတ်ယုတ်အစင်ရှင်းလင်းအောင်စင်တန်းနေတဲ့နံနံအစင်ယုတ်စင်နဲ့နံစင်အဲ့ဒါကာယဆိုတာအဲ့ဒါပေါ့နော်ယုတ်စင်နဲ့နံစင်မှာယုတ်စင်ယုတ်တခုနဲ့တခုဆက်ဖြစ်နေတာတွေကိုအပေါင်းအနေနဲ့မြင်လိုက်တာကာယနံသဘာဝတွေရှင်းနေတော့ဆက်ဖြစ်နေတာကိုအပေါင်းအနေနဲ့မြင်လိုက်တာကာယအဲ့ဒီယုတ်ကာယနဲ့နံကာယကိုမိမိကသဘောပေါက်ကြိုးစားပြီးတော့ကြည့်ပေးဣမံကာယသမတ္တတာဣမံကာယဟောဒီကာယကိုသမတ္တသုံးသပ်ပြပါဆင်ញင်ပြပါနှလုံးသွင်းပြပါအဲဒီကသုံးသပ်ဆင်ញင်နှလုံးသွင်းပြတော့ယုတ်ကိုလည်းသိပြီယုံမှသိပြီနံကိုလည်းနံမှသိပြီဆိုတဲ့အခါကျတော့ပုဏ္ဏပုဏ္ဏပရိဇာနာတာပုဏ္ဏပုဏ္ဏဖန်တလဲလဲပရိဇာနာတာသိအောင်ကြိုးစားပြလိုက်ကြစမ်းပါအဖန်တလဲလဲသိအောင်ကြိုးစားပြယုတ်တရားဆိုပေမဲ့ယုတ်လို့သိနေပေမဲ့တခါသိအောင်လည်းမလုံလောက်ဘူးထပ်ခါတခါသိအောင်ကြိုးစားပြနံတရားလို့သိပေမဲ့တခါတည်းအောင်နဲ့မလုံလောက်ဘူးထက္ခရကတည်းအောင်ကြိုးစားပေးအဲ့ဒီလိုထက္ခရကတည်းအောင်ကြိုးစားပေးလိုက်တဲ့အခါကျတော့ဩစောစောတော့ကပုဂ္ဂိုလ်တ attva လို့ထင်ထားတယ်ယောက်ျားမင်းမလို့ထင်တယ်ငါလို့ထင်တယ်အခုပုဂ္ဂိုလ်တ attva လည်းမဟုတ်ဘူးယောက်ျားမင်းမလည်းမဟုတ်ဘူးငါလည်းမဟုတ်ဘူးဒုပ္ပောင်ကခြေလည်းမဟုတ်ဘူးဓာယုတ်သဘောပဲဓာဏံသဘောပဲလို့အဲ့ဒီလိုစိတ်ထဲမှာသဘောပေါက်တာအဲ့ဒီသဘောပေါက်တာကျမှပညာနော်သောသာတော်ကတွေးပြီးတယ်သုံးသပ်ပြီးတယ်ဆင်ញင်ပြီးတယ်သုံးသပ်မှုဆင်ញင်မှုအာကောင်းလာသည်နှင့်အမျှသဘောပေါက်လာတယ်အဲ့ဒီသဘောပေါက်လာတဲ့အချိန်မှာပညာဖြစ်လာတယ်ဉာဏ်ပွင့်လာတယ်လို့ခေါ်တာပေါ့ပညာဆိုတာကဘာပြောတော့ထိုးထိုးထွန်းထွန်းသိတဲ့သဘောတည်ပညာအနိစ္စဒုက္ခအနတ္တလက္ခဏာဤသုံးပါးကိုသိတဲ့သဘောတည်ပညာဒီတော့သောသာတော်ကမသိသေးတဲ့အသိတဲ့သိလာတာဒါပညာပေါ့နော်သောသာတော်ကသိတာရကဘယ်လိုသိတော့စာဖတ်လို့သိတာတရားနာလို့သိတာသူများပြောလို့သိတာတကယ်လည်းပြည့်ကြည့်လိုက်တဲ့အခါကျတော့ကိုယ်တိုင်မသိတာဘူး ကိုယ်နဲ့မသိသေးရင်ပညာဒီနေရာမှာလိုချင်တဲ့ဝိပဿနာပညာမဖြစ်သေးဘူး။သူများပြောလို့သိတဲ့အသည်ကသုတ္တမယပညာ။တွေးလို့သိတဲ့အသည်ကစေနာမယပညာ။ကိုယ်တိုင်ထိုးထိုးထွန်းထွန်းသိတဲ့အသည်ကမှဘာဝနာမယပညာ။အခုလိုချင်တာကဘာဝနာမယပညာကိုလိုချင်တာ။အဲဒါဘာဝနာဆိုတာဘာလို့တာတော့။ဘုနာဘုနာဖတ်လက်လက်ပြိဇာနာတာသိအောင်ကြိုးစားလိုက်ကြစမ်းပါ။ထက်ခါထက်ခါသိတာဒီဘာဝနာပဲဒီတော့မြတ်စွာဘုရားကဒီနေရာမှာဘာဝနာလို့သုံးထားတယ်ဘာဝနာလို့သုံးထားတာထောက်သွားပြီးအတိဟာတတိတဲ့နဲ့မလုံလောက်ဘူးထက်ခါထက်ခါသိဖို့လိုတယ်ထက်ခါထက်ခါသိလိုက်တဲ့အခါကျတော့မှအတိတစ်ခုနဲ့တစ်ခုတစ်ခုနဲ့တစ်ခုအချိန်တက်ပြီးတော့ပရမသီတဲ့ဒုတိယသီကပို့ပြီးတော့ရင့်ကျက်လာတယ်ဒုတိယသီတဲ့တတိယသီကပို့ပြီးတော့ရင့်ကျက်လာတယ်တတိယသီတဲ့သတ္တရသီကပို့ပြီးတော့ရင်ကျက်လာတယ်အားကောင်းလာတယ်အဲ့ဒီလိုအသေးကလေးတွေရင်ကျက်လာတာအသေးကလေးတွေအားကောင်းလာတာအသေးကလေးတွေထက်မြက်လာတာကိုတဲ့ဉာဏ်စဉ်လို့ခေါ်တာပေါ့ဉာဏ်လေးတွေတစ်ခုနဲ့တစ်ခုအစင်မြင့်မြင့်မြင့်မြင့်လာတာကိုဉာဏ်စဉ်လို့ခေါ်သလိုဒီနေရာမှာလည်းပဲအသေးကလေးတွေတစ်ခုနဲ့တစ်ခုရင်လာတယ်မြင့်လာတယ်ထက်မြက်လာတယ်ပြင်းပြင်းလာတယ်ကျဉ်းလင်းလာတယ်အသေးကလေးတွေခြေနေရှာရှာဖြစ်လာတယ်အေးအဲ့ဒီလိုဖြစ်လာတာကိုဒါညံတက်လာတယ်လို့ခေါ်တယ်။အဲဒီလိုညံတက်လာတဲ့အခါကျတော့မှသောသောတော်ကအမှားမြင်ဆိုတဲ့အသေးလေးတွေတစ်ပြေးပြေးနဲ့ယော့ယော့ယော့ယော့သွားတယ်။အမှားမြင်တဲ့အသေးလေးတွေတစ်ပြေးပြေးနဲ့တိုးတိုးတိုးတိုးတိုးတိုးလာတယ်။အမှားမြင်တဲ့အသေးကလေးတွေယော့သွားတယ်။အမှားမြင်တဲ့အသေးလေးတွေတိုးလာတယ်။အဲဒီလိုတိုးလာတာဒါပညာရဲ့ကဏ္ဍရောက်လာပြီ။အဲဒီပညာကဏ္ဍရောက်လာတဲ့အခါကျတော့နောက်ဆုံးကောက်ချက်ချကြည့်လိုက်တဲ့အခါမှာဟာဟုတ်ပြီ။ဆံပြားကနေခြေပြားအဆောင်ပုဂ္ဂိုလ်တ attva တော့တခုမှမရှိဘူးအားလုံးကရုပ်ပဲအားလုံးကနာမည်ရုပ်နာမတစ်ပါးပုဂ္ဂိုလ်တ attva လို့ပြောရလောက်တာတခုမှမရှိဘူးငါလို့ပြောရလောက်တာတခုမှမရှိဘူးယောက်ျားမိန်းမလို့ပြောရလောက်တာတခုမှမရှိဘူးဒုပေါင်းကခြေလက်လို့ပြောရလောက်တာတခုမှမရှိဘူးအားလုံးကသဘာဝတွေကြီးပဲရုပ်သဘာဝနဲ့နာမ်သဘာဝတွေကြီးပဲအဲ့ဒီသဘာဝတရားကလေးတွေကလည်းပဲခိုင်ခတ်တည်တတ်တာဘာတခုမှမရှိဘူးเอ๊ะผิดละไล่เป็ดตัวละนะตะกูซาตะวินละไล่ผิดละไล่เป็ดตัวละนะตะกูซาตะวินละไล่อาจารย์ชื่อโจฤผิดนี่ล่ะอาจารย์เปลี่ยนโจเป็ดเดอาจารย์นี่ทักกะตะกะปอนโจเตียะนี่ก็แลเป็นทักกะตะกะปอนนี่ล่ะเป็นจองโจสินเสร็จไม่เป็ดสัตตะมุเนี่ยผิดนี่ได้ยุทธมะนันธมะนี่บาเป็นลูกอะไรโตตะบอปอกละในขาจ้ะတော့กายีตะบาววิริจวานะกายะยะตะบาวะก็သိလာပြီလို့ဆိုနေတာပေါ့အဲဒီလိုကာယရဲ့သဘာဝကိုသိလာပြီဆိုတဲ့အခါကျတော့ပုဂ္ဂိုလ်တ attva တရားမှတ်မြင်ဒိဋ္ဌိစင်သူရဲ့သဘာဝကိုမြင်အမှန်ကိုသိအမှားရေးစင်အမှန်ကိုသိအမှားတွေကွာပြီးတော့အမှန်သိတွေရောက်လာလို့အဲဒီအမှန်သိကလေးယာနှုံးပြီဖြစ်လာပြီဆိုရင်ဒုက္ခတဏ္ဍာဂရိတတိတဲ့ဒုက္ခဆုံးရာဒုက္ခဆုံးပါလိမ့်မယ်ဒုက္ခဆုံးရနိဗ္ဗာန်ရောက်ပါလိမ့်မယ်လို့အဲဒီလိုဝိပဿနာရှုနည်းနဲ့ပတ်သက်တဲ့ဝိပဿနာလုပ်ငန်းနဲ့ပတ်သက်ပြီးတော့ဆရာဘုရားကဒီတိုင်းပဲဟောကြားထားတာဖြစ်သောကြောင့်အားလုံးသောယောဂီအပေါင်းတော်ကောင်းတို့တို့သည်မိမိတို့ရဲ့တန်တာပုံပန်းတရားဆိုတဲ့ဟောပညာဆိုင်ခဲကြီးကိုကြောပြီးတော့ရုပ်ဆိုတဲ့ကာယနာမ်ဆိုတဲ့ကာယအပေါင်းအဲ့ဒီအပေါင်းဓာတ်တဘာဝအပေါင်းဓမ္မကာယဆိုတဲ့ဓမ္မအပေါင်းတရားအပေါင်းရူပကာယဆိုတဲ့ရုပ်အပေါင်းနာမကာယဆိုတဲ့နာမ်အပေါင်းအပေါင်းထားတဲ့အဲ့ဒီသဘောပေါင်းတရားကလေးတွေရဲ့ရှင်းတော့စင်စက်မပြဖြစ်နေတဲ့အစဉ်တန်းကလေးကိုသဘောပေါက်အောင်ကြိုးစားပြီးတော့ကြည့်ပြလိုက်ပါကြည့်ပြလိုက်ရင်သဘောပေါင်းတရားကလေးတွေဖြစ်တာလည်းတွေ့ရပါလိမ့်မယ်ပြတ်တာလည်းတွေ့ရပါလိမ့်မယ်အစာထုတ်ဝင်လာတာလည်းတွေ့ရပါလိမ့်မယ်အဲ့လိုတွေ့လာပြီဆိုရင်မိမိတို့ရဲ့တဏ္ဍာမရှိတဲ့သောသောကလေးကကိန်းလာတဲ့သတ္တရာဒိဋ္ဌိတို့ဩစိတဒိဋ္ဌိတို့တက္ကရာဒိဋ္ဌိတို့ဆိုတဲ့ဒိဋ္ဌိတွေစင်ပြီးတော့အမှားသိတွေပြောင်းလို့အမှန်သိရောက်ပါလိမ့်မယ်အမှန်သိတွေတမ္မာဒိဋ္ဌိဆိုတဲ့မဂ်ကင်တရားပါပဲတမ္မာဒိဋ္ဌိဆိုတဲ့မဂ်ကင်တရားဖြစ်အောင်ကျန်တဲ့မဂ်ကင်တွေနဲ့ဝိုင်းဝန်းပန်ပိုးပြီးတော့နောက်ဆုံးမဂ်ကင်ရှင်ပအပြည့်စုံပေါ်တဲ့အချိန်မှာနိဗ္ဗာန်ချမ်းသာဧကံမုတ်ချမျက်မှောက်ပြုနိုင်တဲ့အစဉ်ကြပါလိမ့်မယ်လို့သဘောပေါက်ပြီးတော့ဒီတိုင်းပဲကြိုးကြိုးစားစားအားထုတ်လိုက်ကြပါလို့ တိုက်တွန်းလိုက်ပါတယ်ယောဂီအပေါင်းတော်ကောင်းတို့